ခုရက်ပိုင်းခက်ဆိတ်စိတ်ကြားလာရတဲ့သတင်းတွေကတော့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အနေနဲ့ရဲအရာရှိတွေကိုအမှုဖွင့်တရားရုံးတင်နေတဲ့ကိစ္စပါ။ပြီးခဲ့တဲ့ဇွန်လ14ရက်နေ့တရက်ထဲမှာပဲမန္တလေးတိုင်းချမ်းရည်တာဆန်မြို့နယ်အမှတ်3နေမြေရေစခန်းကအရာရှိ3ယောက်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအမှု2မှုဖွင့်ပြီးတရားစွဲဆိုခဲ့ပါတယ်။လက်ရှိဒုတိယခရိုင်ရဲတပ်ဖွဲ့မှတာဝန်ယူထားတဲ့ရဲမှူးသိန်းနိုင်ရဲအုပ်ကျော်သူဒုတိယရဲအုပ်ထွန်းထွန်းလင်းတို့ကိုမတရားဖမ်းဆီးညှဉ်းပန်းနှိပ်စက်ငွေကြေးတောင်းခံမှုတွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်။အဂတိလိုက်စားပုံကလည်းရိုးရိုးရှင်းရှင်းလေးပါ။ဂိမ်းဆိုင်မှာဂိမ်းစားနေတဲ့လူငယ်တယောက်ကိုရံမွဲတစ်ခုမှပါဝင်တယ်လို့ဆွဆွဲပြီးဖမ်း။အဲ့ဒီနောက်ဖခင်ဖြစ်သူစီကနေအမှုကိစ္စအစဉ်ပြေဖို့ဥပိုလ်ထောင်ဝန်မပို့ဖို့ရဲအချုပ်မှညှဉ်းပန်းနှိပ်စက်မခံဖို့တင်ထားတဲ့စိုက်ကဲပြန်ပေးဖို့စတဲ့အကြောင်းပြချက်မျိုးမျိုးနဲ့စုစုပေါင်းကြက်ငွေ100သိန်းငွေညှစ်တောင်းခံခဲ့လို့ပါပဲ။အလားတူပဲသူရဲ့ကိုကြော်နိုင်ဦးနဲ့ရဲ့ကိုကြော်သူပါဝင်တဲ့နောက်တမှုမှာလဲပုံမှန်420နဲ့တရားစွဲခံရသူကိုအာမခံပေးဖို့အတွက်ကြံ့ငွေ3သိန်းခွဲတောင်းခံတာပုံမှန်66ကားငယ်နဲ့အမှုဖွင့်ထားတဲ့အမှုအတွက်အာမခံရဖို့25သိန်းတောင်းခံတာနောက်ဆက်တွဲအနေနဲ့အမှုပိတ်သိမ်းဖို့အတွက်ကြံ့ငွေ300တောင်းခံတာတွေကြောင့်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်ခံရတာဖြစ်ပါတယ်။ရှေ့ပိုင်းမှာလဲဘကိုးတိုင်းစွာမြို့နယ်ဧသာရွာမှာလူငယ်တဘာဝချစ်ကြိုက်လို့ခိုးရလိုက်ပြေးပြီးရရွာတလေးလက်ထပ်စာချုပ်ချုပ်တာကိုမိန်းကလေးရှင်ဘက်ကမကျေနပ်လို့ရဲစခန်းကိုတိုင်တဲ့အမှုဖြစ်ပွားခဲ့ပါတယ်။အဲ့ဒါလိုတိုင်တာကိုအရင်တီးပြီးတရိုးသားလူငယ်နဲ့သူ့အဖိုးအပါဝင်၃ယောက်ကိုအချုပ်ထဲထည့်ဥပဒေအရာရှိနဲ့ရဲစခန်းမှုကကြက်ငွေ330ငွေညစ်တောင်းခံလို့အဂတိတိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဖွင့်ရတဲ့အမှုဖြစ်ပါတယ်။ဖြစ်စဉ်တွေအားလုံးဟာဒီကနေ့ရဲတပ်ဖွဲ့လုံနေကြငွေညှစ်နေကြနီလန်းတွေဖြစ်ပြီးငွေကြီးပမာဏကလည်းတိတ်အများကြီးမဟုတ်ပါဘူးဘလို့ပဲဖြစ်ဖြစ်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပေါ်ပေါက်လာပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်တွေအဲ့ဒါလိုလိုရက်တွေဟာဥပဒေနဲ့ညှိစွန်းတယ်အေးအေးယူခံနိုင်နေဆိုတာကိုမိမောင်းထိုးပြလိုက်သလိုဖြစ်နေပါတယ်အခုတစ်ပတ်ရဲတပ်ဖွဲ့နဲ့အဂတိလိုက်စားမှုအကြောင်းလေ့လာကြည့်ကြအောင်ပါတကယ်တော့ရက်တက်ဖွဲ့အရာရှိတွေရက်တက်ဖွဲ့ဝင်တွေအဂတိလိုက်စားတယ်ဆိုတာလှုပ်ရိုးလှုပ်စင်ဖြစ်နေကြပြီးတိုင်းပြည်မှာအများသိတဲ့လျှို့ဝှက်ချက်ဆိုတာမျိုးဖြစ်နေတာကြားပါပြီ။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အဂတိလိုက်စားမှုကိုအဂတိလိုက်စားမှုကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကတနိုင်ငံလုံးမှာဒလိစရိုက်တပွဲပြန့်နှံ့နေတဲ့အဂတိလိုက်စားမှုစနစ်ဆိုး systemic corruption လို့နာမည်တက်ထားပါတယ်။နှစ်ပေါင်းများစွာရက်တက်ဖွဲ့ထဲမှာဖြစ်ပေါ်နေတဲ့ပုံစံအမျိုးမျိုးသောအဂတိလိုက်စားမှုတွေကိုကြည့်ရင်ဒီအချက်မှန်ကန်တယ်လို့ပြောနိုင်ပါတယ်အစစ်စစ်သောရဲတပ်ဖွဲ့အရာရှိကြီးငယ်တွေကတော့အစိုးရရဲ့ရဲတပ်ဖွဲ့အပေါ်ထောက်ပံ့ပေးမှုမလုံလောက်တာလုခလစာနှဲပါတာရဲတပ်ဖွဲ့ဝင်တွေထမ်းဆောင်ရတဲ့တာဝန်ဝင်နဲ့အားမမျှတာစတဲ့အချက်တွေကြောင့်အဂတိလိုက်စားရတာပါလို့အကြောင်းပြကြပါတယ်နမူနာအနေနဲ့တိုင်တန်းမှုတစ်ခုအတွက်ဆွဆွဲခံရတဲ့တရားခံတစ်ယောက်ချားမျိုးတစ်မျိုးမှာရှိနေပြီဆိုပါစို့အဲ့ဒီတရားခံကိုဖမ်းဖို့အတွက်ရဲတပ်ဖွဲ့မှာလုံလောက်တဲ့မော်တော်ယာဉ်73စီအခြားစရိတ်မရှိတာမို့အဲ့ဒီအတွက်ကုန်ကြစရိတ်တရလူဘက်ကိုပြန်ပြီးကြက်ခံခိုင်းတဲ့ငွေတောင်းတဲ့နမူနာအမြောက်အများရှိပါတယ်ဒီလိုအခြေအနေတွေအောက်ကနေစာဝတ်နေရေးလူအပ်ချက်တွေအတွက်ရောလောဘအကြောင်းတွေအတွက်ပါအဂတိလိုက်စားမှုဟာရက်တက်ဖို့ဝင်တွင်အတွင်းကင်ဆာရောဂါလိုပြန့်နှံ့နေတာဖြစ်ပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဟာဝန်ကြီးဌာနဦးစီးဌာနတချို့ကိုအဂတိလိုက်စားမှုဖြစ်နိုင်ခြင်းအများဆုံးအန္တရာယ်ဆုံးအဖြစ်သတ်မှတ်ထားတာရှိပါတယ်ဒီထဲမှာပြည်ထရေးဝန်ကြီးဌာနနဲ့ရက်တက်ဖွဲ့လဲပါဝင်ပြီးဖြစ်ကောင်းဖြစ်နေပါတယ်အဲ့ဒါလို့အနည်းဆုံးသတ်မှတ်ထားပြီးပြီဆိုရင်အဲ့ဒီဌာနကနိုင်ငံဝန်ထမ်းတွေနဲ့ပဲအဂတိလိုက်စားမှုကိုတားဆီးကာကွယ်ရေးအဖွဲ့ CPU တွေဖွဲ့စည်းထားပါလိမ့်မယ်ပြီးခဲ့တဲ့လပိုင်းအတွင်းလွှတ်တော်မှအမတ်တွေဆွေးနွေးထောက်ပြသလို CPU အဖွဲ့ဝင်တွေဟာမုံလာဦးခင်းစောင့်ဖို့တာဝန်ကျတဲ့ယုံတွေလို့ဖြစ်မသွားဖို့လိုပါတယ်ဆိုလိုရင်းကတော့ရက်တက်ဖွဲ့ထဲမှာဘေဟာကအာဂရီလိုက်စားမှုဖြစ်စေတဲ့ဘေဟာကဥပဒေညှိစွန်းတယ်မလို့ရဘူးဆိုတဲ့ကြေပြန့်တဲ့အသိပညာပေးမှုရှိနေဖို့လိုအပ်ပါတယ်။ဒါပေမဲ့အဲ့လောက်နဲ့မလုံလောက်ပါဘူး။အခြားတစ်ဖက်မှာရက်တပ်ဘဝင်တွေရဲ့တကယ့်အလုပ်ဖြစ်တဲ့မှုခင်းတွေစုံစမ်းထောက်လန်းဖော်ထုတ်တာယာစွဲမှုမဖြစ်အောင်တားဆီးကာကွယ်တာအစရှိသဖြင့်ရက်တပ်ဘဝင်တွေတကယ်လုပ်ရမယ့် professional အလုပ်တွေမှာကျွမ်းကျင်လာအောင်အဖက်ဖက်ကလေ့ကျင့်သင်ကြားပြီးရင်အဂတိလိုက်စားမှုနဲ့ဝေးရာရောက်အောင်ခေါ်ဆောင်သွားဖို့လိုအပ်ပါတယ်။ရက်တက်ဖွဲ့ရဲ့ professional အလုပ်အတွက်အထောက်အကူပစ္စည်းကိရိယာတွေငွေကြေးထောက်ပံ့ပံ့ပိုးဖို့လိုပါတယ်။နမူနာအားဖြင့်အ agri lai sa mu phit paw si de nait set mu myo ma phit se bu CCTV camera တွေ တက် ဆင် ပေး ပြီး လုပ် ကိုင် ဆောင် ရွက် သမျှ မှတ် တမ်း ယူ စေ တာ မျိုး ဖြစ် ပါ တယ် တကယ် တော့ ရတ္တ ဘွဲ့ ဝင် တွေ ရဲ့ professional အလုပ် နဲ့ အဂရိ လိုက် စား မှု ဆို တာ ဟာ ဗရတလန် တန်တလန် ပါ ပဲ အရင် ခေတ် အဆက် ဆက် က ရတ္တ ဘွဲ့ ဟာ အာဏာ ရှင် ရဲ့ ယက်တိ ရေး အတွက် ဖိနှိပ် မှု အမျိုး မျိုး လုပ် တစ် ဖက် မှာ တော့ အဂရိ လိုက် စား ကြ ရင် နဲ့ professional အလုပ် မှာ မကျွမ်း ကျင် တော့ တာ ဝေး ကွာ ခဲ့ တာ နှစ် ပေါင်း များ စွာ ကြာ ခဲ့ ပါ ပြီ ဒီ အတွက် ဒီ ကနေ့ လို ပြည်သူ လူထု ရွေး ကောက် တင် မြှောက် ထား တဲ့ အစိုးရ အုပ် ချုပ် တဲ့ ခေတ် ကာလ မှာ Agri Lai Sa Mu Nong Malai Phe Mula Ye Tat Phwe Ye Professional Alut Da Win Dwe Pet Ma Po Bi Chwan Chin La Aw A Yong Sai Pho Lo Wa Ni Bi Su Da Go Let Shi Phit Pwa Ni De Mu Kin Dwe Ga Mi Maung Tho Pya De Lo Phit Ni Ba Chaung Tin Pya Lae Ya Ba De